ပြီးခဲ့တဲ့ဒီသတင်းပတ်တွေအတွင်းမြန်မာနိုင်ငံမှာတည်သားတဲ့ဖြစ်ထွန်းတိုးတက်မှုတွေကိုမြင်တွေ့နေရပါတယ်။ပြည်ပရောက်မြန်မာတွေကိုပြန်လာနိုင်ရေးအစိုးရကတကားဖွင့်ပေးခဲ့တယ်လို့စီးပွားရေးနဲ့ဖွံ့ဖြိုးမှုရေးရာတွေကိုပုံမှန်လင်းလင်းဆွေးနွေးလာမှုလူထုကောင်းဆောင်ဒေါ်အောင်ဆန်းစုကြည်ကိုနိုင်ငံတော်သမ္မတဦးသိန်းစိန်ကတွေ့ဆုံခဲ့အပြီးတခြားအစိုးရဝန်ကြီးတွေနဲ့ပါရင်းရင်းနှီးနှီးတွေ့ဆုံပြောဆိုလာမှုအစိုးရရဲ့လက်ဝေခံစီးပွားရေးသမားကြီးတွေလို့လူသိများတဲ့ဦးအောင်တမန်ဦးစောစောစသူတွေကလည်းတရင်တနည်းလူသိရှင်ကြားနှုတ်ခွန်းဆက်ဆက်ဆံလာမှုစတာတွေဟာထူးခြားပါတယ်။သတင်းလွတ်လပ်ခွင့်အပိုင်းမှာလည်းပြည်တွင်းမီဒီယာတွေမှာဒေါ်စုရဲ့သတင်းဆောင်ပါအင်တာဗျူးတချို့ပါလာတဲ့အပြင် VOA BBC RFA စတဲ့နိုင်ငံရေးခြားသတင်းဌာနတွေကိုရှုံချတိုက်ခိုက်တဲ့ကြော်ညာတွေပါရပ်သွားခဲ့ပါပြီ။ VOA မြန်မာပိုင်းရဲ့အယ်ဒီတာသတင်းတောက်တူဖြစ်တဲ့ဒေါခင်စိုးဝင်းဟာလည်းရန်ကုန်နဲ့နေပြည်တော်ကိုပါတရားဝင်သွားရောက်သတင်းရယူခွင့်ရရှိခဲ့ပါတယ်။ပြီးခဲ့တဲ့အပတ်အတွင်းရန်ကုန်မြို့မှာရောက်ရှိနေတဲ့ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံဆွေးနွေးခဲ့တာကိုဒီတစ်ပတ်ဒီမိုကရေစီရေးရာအဖြစ်တင်ဆက်သွားမှာပါမြန်မာဒီမိုကရေစီရေးမှာအဓိကအကျဆုံးဖြစ်တဲ့နိုင်ငံရေးအကျဉ်းသားများလွတ်မြောက်မှုဆိုတဲ့မေးခွန်းနဲ့ဒေါခင်စိုးဝင်းကစတင်ပါတယ
်မြန်မာဆိုရနဲ့မမချာမှာပူးပေါင်းဆောင်ရွက်ကြမယ်ပြည်သူလူထုအကျိုးအတွက်ဥပဒေဆောင်ရွက်ကြမယ်လို့ပြောထားပါတယ်အချိန်ထဲမှာပဲနိုင်ငံရေးအကျဉ်းသားတွေကလည်းမလွတ်သေးဘူးဆိုတော့ဒီနိုင်ငံရေးအကျဉ်းသားတွေမလွတ်သေးဘူးဆိုတဲ့ကိစ္စကဥပဒေဆောင်ရွက်မယ်ဆိုတဲ့ကိစ္စအတွက်ကိုအဟန္တာဖြစ်သွားတယ်လို့ယူဆပါလားမမ
ဒါမဖြစ်အောင်လုပ်အောင်မှာပေါ့ဘာလို့လဲဆိုတော့ဟိုမတော်အစတွေကပြောထားပြီးသားလေဒီတွဲဆုံဆွေးနွေးပွဲတွေအတွက်ဘယ်လို့မှကန့်သတ်ချက်တွေမထားပါဘူးလို့ပြောထားတယ်လေအဲ့တော့အဲ့ဒီအစတွေကလည်းဒီဟာလုံးမဟိုဟာလုံးမပြောမယ်လို့ပြောထားမှာမဟုတ်ပဲနောက်ပြီးတော့ဟိုကအမြင်မှာတော့ဒီလိုပူးပေါင်းဆောင်ရွက်တယ်ဆိုတာဟာဒီအကျဉ်းသားတွေလွတ်မြောက်ရေးနဲ့လေတကယ်တော့ကင်းကွာနေလို့မဖြစ်ဘူးအားလုံးကတော့လုပ်တဲ့အလုပ်တွေကအားလုံးတစ်ခုနဲ့တစ်ခုဆက်နွယ်နေတာပဲဒီလိုပူးပေါင်းဆောင်ရွက်ခြင်းအဖြစ်ကိုလည်းနိုင်ငံရေးအကျဉ်းသားတွေလွတ်မြောက်ရေးအတွက်ပူပြီးတော့အထောက်အကူဖြစ်နိုင်တယ်လို့ဒီလိုပဲယူဆပါတယ
်ဟုတ်ကဲ့နောက်တစ်ခုကဒီအစိုးရကနေပြီးတော့ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုနိုင်ငံရေးပါတီဖြစ်ပြန်ပြီးမှတ်ပုံတင်ဖို့ဆိုပြီးတော့တိုက်တွန်းနေတဲ့အနေကြားရပါတယ်ဟို2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေကိုလက်ခံလာအောင်လဲသူစီရင်နေတယ်လို့ပြောပါတယ်အဲ့တော့ဒီလိုမျိုးနိုင်ငံရေးပါတီတခုအဖြစ်ရပ်တည်လို့ရအောင်အစိုးရရဲ့ကမ်းလှမ်းချက်ကို NLD အနေနဲ့လက်ခံမှုရှိပါလားနောက်ပြီးတော့တကယ်လို့များဒီ2008ခုနှစ်ဖွဲ့စည်းပုံကိုလက်မခံနိုင်ဘူးဆိုလို့ရှိရင်လက်ခံနိုင်လာအောင်ဘယ်အချက်တွေကိုပြင်ပေးစီချင်ပါလဲရှင
်တရားရဲ့အခြေအနေပေါ်မှာတည်ပါတယ်ဘယ်လိုကမ်းလှမ်းချက်တွေလို့ဆိုတာလဲဒါလူတွေကနေပြီးတော့သူတို့ကသူတို့ထင်ကြီးနေပြောတာပေါ့နော်ဒါမှမဟုတ်အခုအချိန်မှာဆိုလို့ရှိရင်မတော်ကစပြီးတော့စကားပြောတယ်တယောက်နဲ့တယောက်စကားပြောတယ်တကယ်ကိုထိတိယောက်ယောက်စကားပြောတဲ့အဆင့်ကိုစနိုင်ပြီဆိုတာဒါပဲတိုးတက်မှုတစ်ခုလို့ဟိုမှာတော့ယူပါလေအဲ့တော့ဒီအချိန်မှာတော့ဘယ်လိုအသေးစိတ်ဘာတွေဘာတွေဆွေးနွေးနေလဲဆိုတာမပြောတာဟာအဲတိတ်ပြီးတိမ်မွေ့နေတဲ့အချိန်မှာဆိုလို့ရှင်ဒီလိုအထုတ်ဖို့ပြောလိုက်ခြင်းအပြင်ကိုလိုချင်တဲ့ခရီးကိုချောချောမောမောမရောက်မှာဆိုလို့မပြောတာပါဒါပေမဲ့နိုင်ငံပေါ်မှာဟိုမှာတော့တာဝန်ရှိတယ်တစ်ချိန်တစ်ခါမှာတော့ပြည်သူကိုအသိပေးရမယ်ဆိုတာသိပါတယ်အသိပေးစရာရှိတဲ့အခါကျအသိပေးမှာပါအသိပေးစရာမရှိသေးတဲ့အချိန်မှာအသိပေးလိုက်ခြင်းအပြင်နောက်တစ်ခါဘာမှအသိပေးစရာမဖြစ်လာမှလည်းဆိုရင်ရတယ်လေ
ဟုတ်ကဲ့ပါဒီအခု2010ရွေးကောက်ပွဲကြီးကလည်း2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေပေါ်မှာအခြေခံပြီးတော့ easy way ပေါ့နော်အဲဒီအရတားအစိုးရဖွဲ့ပြီးတော့လွှတ်တော်အစည်းအဝေးတွေလည်းခေါ်နေပြီအဲ့တော့1990ရွေးကောက်ပွဲရလကပြည့်ပြည့်သွားပြီဆိုတဲ့သဘောမျိုးလို့ယူဆလို့ရပါပြီလားတဲ့နောက်တစ်ခုက1990ပြည့်ရွေးကောက်ပွဲရလမပြည့်ပြည့်ဘူးဆိုရင်မမအနေနဲ့ဘယ်လိုပုံစံမျိုးနဲ့အဆုံးသတ်ချင်ပါလဲတဲ့
ဒီလို1990ရွေးကောက်ပွဲကငါတို့ကဘာကိုအဓိကထားတာလဲဆိုတာဒါပြည်သူရဲ့ဆန္ဒကိုထုတ်ဖော်ရွေးကောက်ပွဲဆိုတာကိုအဓိကထားတာပဲအဲ့တော့အရေးကြီးတာဟာ1990ရွေးကောက်ပွဲကနေပြီးတော့ trap ပေါ်လာတဲ့ရလဟာပြည်သူရဲ့ဆန္ဒအမှန်ဖြစ်ပါတယ်ဆိုတာဒါကိုမားရောကင်ဆွဲထားတာပါအာနာလွှဲပြောင်းရေးတွေပါတောင်းနေတာမဟုတ်ပါဘူးတချို့ကဒီလိုထင်တယ်အဲ့လို1990ရွေးကောက်ပွဲကိုအဆုတ်ကင်ထားတာဟာအာနာလွှဲပြောင်းရေးအတွက်လို့ထင်တယ်ဒီလိုမဟုတ်ဘူးဒါပေမဲ့1990ခုနှစ်တုန်းကရွေးကောက်ပွဲတစ်ခုရှိခဲ့တယ်ဒီရွေးကောက်ပွဲဟာတရားမျှတတယ်နောက်ပြီးတော့ပြည်သူတွေကလွတ်လွတ်လပ်လပ်မဲပေးခဲ့တယ်ကဲတယ်အဲ့ဒီလွတ်လွတ်လပ်လပ်မဲပေးခဲ့တဲ့ရလကဘာလဲဆိုတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုပြည်သူကနေပြီးတော့ထောက်ခံပြီးတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့လမ်းစဉ်ကိုပြည်သူကနေပြီးတော့သဘောကျပါတယ်ဆိုတာအဲ့ဒါတွေကိုကွက်ကွက်ကိုငင်ပေါ်လွင်ခဲ့တယ်ဆိုတာဘယ်တော့မှဖျက်လို့ရတာမဟုတ်ပါဘူးဒီဟာကိုဘယ်တော့မှသူဖျက်ဖျက်လို့မရပါဘူးဒီဟာဒီလိုပဲရပ်တည်မှာ
အခုအရတားအစိုးရဖြစ်လာပြီပေါ့နော်ဒါပေမဲ့အရတားအစိုးရပေါ်လာတဲ့ဆိုရင်လေဒီစစ်တပ်ကလွှမ်းမိုးမှုအုပ်ချုပ်မှုပုံစံမပြောင်းလဲဘူးလို့လည်းအများမြင်နေကြပါတယ်တကယ်လို့ဒီစစ်တပ်ကလွှမ်းမိုးမှုများနေမယ်ဆိုလို့ရှိရင်တပ်မတော်ရဲ့ခန်းကဏ္ဍနဲ့ပတ်သက်ပြီးတော့သူတို့ဘယ်လိုအနေထားမှာမမအနေနဲ့ပါဝင်စီခြင်းပါလဲ
အပြစ်မအောင်ဆုံးပြောရမယ်ဆိုရင်ဘာကနေပြီးတော့တတ်မတော်နဲ့ပတ်သက်လို့အများကြီးစိတ်နာထားပါတယ်။ဘာဖြစ်လို့လဲဆိုတော့ဒါဟိုပုပ်ကိုရေးတန်ရုပ်စင်ပဲဖြစ်ဖြစ်ပေါ့နော်။ဒါဖြစ်ဖြစ်ကနေပြီးတော့ထူထောင်ခဲ့တဲ့တတ်မတော်ဆိုတော့အင်တာမဟိုကဘာအလယ်မှာစံထားလောက်တဲ့တတ်မတော်မျိုးအဖွဲ့အစည်းမျိုးဖြစ်စေခြင်း ਨੇ ။အဲ့ဒီတော့ဒီတတ်မတော်ကဘယ်လိုကန္ဓာမှာပဲရှိနေရှိနေအများကနေပြည်သူလူထုကနေလဲအားကိုးရမယ်ပြည်သူလူထုကနေချစ်ခင်ရမယ်ပြည်သူလူထုကနေလေးစားရမယ်ကဘာလည်းလေးစားရမယ်ဒီလိုအမြင်မျိုးမှမှရှိတယ်ဒီလိုဖြစ်စေခြင်း ਨੇ အဲ့ဒီတော့ဒီလိုဖြစ်အောင်လို့ဆိုတာဟာတတ်မတော်ကိုယ်တိုင်ကလည်းဒါကိုနားလည်လာဖို့လိုတယ်အဲ့တော့နောက်ဆုံးကျတော့အမျိုးသားပြန်လဲရင်ကြားစစ်ရေးဆိုပြီးတော့မားတို့ပြောနေတာဟာဒီနိုင်ငံအတွင်းမှာပေါ့နော်နိုင်ငံရေးနဲ့ပတ်သက်လို့သဘောထားကွဲလဲနေတဲ့လူတွေအချင်းချင်းညှိနှိုင်းပြီးတော့တိုင်းပြည်အတွက်အကောင်းဆုံးအဖြေကိုရှာဖို့ပဲအဲ့တော့ဒီလိုအဖြေရှာတဲ့နေရာမှာတတ်မတော်လည်းပါရမှာပဲတမတော်ရဲ့အခန်းကဏ္ဍကိုတမတော်တည်းကမဟုတ်တဲ့လူတွေရရပဲဆုံးဖြတ်လို့လည်းမရအောင်တမတော်ကိုယ်တိုင်ကလည်းမိမိတို့ရဲ့အခန်းကဏ္ဍကဘာဖြစ်တင်တယ်ဆိုတာကိုတည်တည်ချာချာစဉ်းစားပြီးတော့ဥပေါင်းဆောင်ရွက်မှအလုံးလိုချင်တဲ့အဖြစ်တစ်ခုထွက်လာမှာပ
ါပြည်ပရောက်မြန်မာတွေပေါ့နော်ဘလို့ခြေနေမျိုးမှပြန်လာတင်နေလို့ယူဆပါလဲ
ဒါနှစ်ခုနှစ်ပိုင်းပေါ့နော်တစ်ပိုင်းကတော့လူတိုင်းလူတိုင်းဟာကိုယ့်ရဲ့ဆုံးဖြတ်ချက်ကိုယ့်ရဲ့ဘဝအတွက်ကိုဆုံးဖြတ်ချက်ချရမယ်ဒါကတော့တာဝန်သိမှုပဲအခုတချို့ကပြောနေတယ်ဟိုဘဝကိုလည်းအဲ့ဒီ VOA မိကွန်းနေရာတဆင်ရော RF မိကွန်းနေရာတဆင်ရောမိကြတယ်ပေါ့နော်ပြန်လာသင့်သလားအဲ့တော့မှအမြဲပြောနေတာကိုယ့်ဘာကိုဆုံးဖြတ်ရမယ်ဒါကိုယ့်ရဲ့ဘဝကိုယ့်ဘာကိုဒီပြောတဲ့သမဓာကြီးပြောတဲ့မိကွန်းကိုလေ့လာပြီးတော့အဲဒီတန်ယုံနေမှာတဆင်ရတန်ယုံနေမှာအဲဟိုတွားပြီးတော့မိများစုံစမ်းပြီးတော့ကိုပြန်လာခြင်းဒါကိုဘကိုဆုံးဖြတ်မယ်ကိုမပြန်လာခြင်းလို့ရှိရင်လည်းကိုဘကိုဆုံးဖြတ်ရမယ်ဒီဟာကိုဟိုနိုင်ငံရေးအရာဘယ်လိုမြင်ရမလဲဆိုလို့ရှိရင်တော့အဲ့ဒါတော့နည်းနည်းစောင့်ကြည့်ရမှာပေါ့အခုပြန်လာတဲ့လူတွေအခြေအနေဘယ်လိုရှိလဲတချို့ကပြောတာပေါ့နော်ဒီပြန်လာပြီးလို့ရှိလို့ရှိရင်ပြဿနာရှာမှာလို့ပါလို့ဒါကတော့လည်းဘာလဲမပြောနိုင်ဘူးဖြစ်မလဲမဖြစ်ဘူးဆိုတာအတချို့ကြတော့လေဒီအချိန်မှာပြန်လာသင့်သလားပေါ့နော်နိုင်ငံရေးအမြင်နဲ့ပြောတာပေါ့ပြန်လာသင့်သလားအဲ့တော့နိုင်ငံရေးအမြင်နဲ့ပြန်လာသင့်သလားဆိုတာဘာပေါ်မှာတည်လဲဆိုတော့ဒီမြန်မာနိုင်ငံဒီမိုကရေစီရရှိရေးအတွက်ဘယ်လိုနည်းနဲ့လှုပ်ရှားခြင်းလဲဆိုတော့မှတည်တာပေါ့အခုအချိန်မှာတော့မြန်မာပြည်မှာနိုင်ငံသားမှာလှုပ်ရှားတဲ့ပုံစံနဲ့တော့လှုပ်ရှားလို့မရသေးဘူးဆိုတော့ဒါကတော့ရှင်းပါတယ်နိုင်ငံသားမှာလှုပ်ရှားတဲ့ပုံစံနဲ့ပဲဆက်ပြီးတော့လှုပ်ရှားခြင်းနဲ့ဆိုလို့ရှိရင်တော့ဒါကိုယူရမှာပေါ့ဒါပေမဲ့ NLD နဲ့ဒီမှာလာပြီးလှုပ်ရှားလို့ရမယ်ထင်လို့လှုပ်ရှားခြင်းနဲ့လာပြီးလှုပ်ရှားနိုင်မှာ
ဟုတ်ကဲ့ပါ Now အနောက်နိုင်ငံတွေရဲ့ Facebook အရေးယူမှုကတဲ့အောက်ခြေလူတို့ကိုမထိခိုက်ဘူးလို့ NLD ရဲ့စစ်တမ်းတစ်ခုမှဖော်ပြထားမှုပါလေ Now အစိုးရဘက်ကလည်းဒီ Facebook အရေးယူတာတွေကိုညှို့သိမ်းပေးဖို့ဆိုပြီးတော့သူစ조사နေပါလေအဲ့တော့နှစ်ဖက်ပူးပေါင်းပြီးတော့လုပ်ကြမယ်ဆိုလို့ရှိရင်ဒီ Facebook မှုအပေါ်မှာမြင်တဲ့သဘောထားတွေနဲ့ပတ်သက်ပြီးတော့အဟန့်တာများဖြစ်နိုင်တာလို့ပ
ါအဲပူးပေါင်းဆောင်ရွက်တယ်ဆိုတာဟာဆွေးနွေးညှိနှိုင်းတဲ့ပုံမှာအခြေခံတာပေါ့နော်အဲ့တော့ဆွေးနွေးညှိနှိုင်းတယ်ဆိုတာဒီလိုမတူတဲ့သဘောထားတွေကိုဆွေးနွေးရမှာပဲမတူတဲ့သဘောထားတွေရှိလို့ကိုဆွေးနွေးဖို့လိုတာအဲ့တော့အခုဟာတချို့တွေကမြင်တာကဗျောင်းမြန်ဖြစ်နေဒီမတူတဲ့သဘောထားတွေရှိလို့ဆွေးနွေးလို့ရပါမလားမဟုတ်ဘူးရှိလို့ကိုဆွေးနွေးရမှာမဆွေးနွေးရနေဒီမတူတဲ့သဘောထားတွေကိုဘယ်လိုလုပ်ဖြေရှင်းမလဲ
ဟုတ်တိုက်တိုက်ဆိုင်ဆိုင်ပဲဒီနေ့မနေ့အဲဟိုတယ်မှာနေရင်းနဲ့အင်တာနက်ဖွင့်လိုက်တဲ့ခါကျတော့ email တောင်လဲမှာဟိုထက်လွတ်တော် American ထက်လွတ်တော်မှာ Jim Webb ကနေပြီးတော့ press statement တခုထွက်ပါတယ်ညီမအရင်နဲ့ပတ်သက်ပြီးတော့သူပြောထားတဲ့ press statement နဲ့မှာတိကျပြောရမယ်ဆိုရင်တော့သူ့ရဲ့ heading ကခေါင်းစဉ်က US should be prepared to adjust Burma policy လို့ရေးထားပါတယ်အဲ့တော့သူကပြောတာမြန်မာနိုင်ငံမှာအခုလောလောဆယ်ဖြစ်ထွန်းတိုးတက်မှုတွေကဘာပဲပြောဟိုအပြုသဘောဆောင်တယ်လို့သူကရေးထားပါတယ်ရေးထားပြီးတော့သူကအဲ့တော့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့အခုဒီ2003ခုနှစ်ကပြဋ္ဌာန်းခဲ့တဲ့ Burma Freedom and Democracy Act ကိုသက်တမ်းတိုးဖို့အတွက်ကိုသူတို့ထပ်တော့မှာမဲခွဲဖို့ရှိပါတယ်အဲ့တော့မဲမခွဲခင်မှာသူကနေပြီးတော့ပြန်ပြီးတော့ဗမာနိုင်ငံပေါ်မှာရပ်တည်ချက်ကိုပြန်ပြီးတော့သုံးသပ်စီရင်တဲ့သဘောသူကရေးထားပါတယ်အဲ့တော့ဗမာအနေနဲ့ဒီ senator jim web ရဲ့အမြင်ကိုပေါ့လေဘယ်လိုသဘောရပါလဲ
ပြောင်းတဲ့အခါပြောင်းရမယ်ဆိုတော့သဘောတူတာပေါ့ဒါသူက should be ready ဆိုတာဒါဘာနေပြောဒီဟာကိုအဓိပ္ပာယ်တမျိုးပေါ်လိုက်မယ်သူကတော့ဘယ်လိုအဓိပ္ပာယ်နဲ့ပြောလဲမသိ should be ready ဆိုတာဟာအသင့်ဖြစ်နေရမယ်ပေါ့နော်ပြောင်းဖို့ပြောင်းဖို့လိုတဲ့အချိန်မှာပြောင်းဖို့ဆိုတော့အသင့်ဖြစ်နေရမှာပေါ့ဒါပေမဲ့ပြောင်းဖို့လိုတဲ့အချိန်ရောက်ပြီလားမရောက်သေးဘူးလားဆိုတော့ဒါလည်းတည်တည်ချာလေ့လာမှာပေါ့စီးပွားရေးအမြင်နဲ့ဆိုရင်တော့ဒါမွားတို့အမြင်နဲ့နည်းနည်းမတူဘူးပေါ့နော်ဆိုတော့မွားတို့ကစီးပွားရေးကိုနိုင်ငံရေးနဲ့ခွဲခြားလို့မရဘူးဆိုပြီးတော့ယုံကြည်တယ်စီးပွားရေးကနိုင်ငံရေးပေါ်မှာလွှမ်းမိုးတယ်ဆိုရင်လည်းမဖြစ်သင့်ဘူးဒီနှစ်ခုကို ညင်ညင်မြမြကြည့်ပြီးတော့လှုပ်သွားမှာပါ
ဟိုအနောက်နိုင်ငံတချို့ကဒီမြန်မာနိုင်ငံဖွံ့ဖြိုးရေးနဲ့ပတ်သက်ပြီးတော့အကူအညီတွေပေးဖို့ပေါ့သူတို့ဟိုစိုင်းပြင်းနေကြပါပြီအခုသတင်းတွေလည်းထွက်နေတာပေါ့လေတကယ်လို့သူတို့ပြီးမဲ့ဒီဖွံ့ဖြိုးမှုအကူအညီတွေရမယ်ဆိုရင်ဘယ်ခန္ဓာကိုမှအဓိကထားပြီးတော့သိစေချင်ပါလဲ
အမတို့လေဒါအခုကြုံတော့ပြောချင်တာဒီလိုအညောင်းနိုင်ငံတွေကနေပြီးတော့ဖွံ့ဖြိုးရေးအဲ့ဒီလူသားချင်းစာနာရေးနဲ့ပတ်သက်လို့အထောက်ကူပေးတာဒီဘယ်တော့မှ NLD ကမကန့်ကွက်ခဲ့ဘူးเนาะအဲ့ဒါတော့မှထပ်ပြီးတော့ပြောချင်ပါတယ် NLD ကအမြဲပြောတာဟာဒါဟိုစာ transparency ပေါ့เนาะဒါလည်းမြင်သာမှုရှိရမယ်နောက်ပြီးတော့ accountability တာဝန်ယူမှုရှိရမယ်နောက်ပြီးတော့ independent monitoring ပြင်ကနေပြီးတော့ဒီဟာတွေသုံးသပ်နိုင်ရမယ်ဒီခြေအနေတွေကဘယ်လိုဒီအကူအညီပေးပေးတာတွေကဘယ်လိုတည်ရမှုရှိတယ်ဘယ်သူတွေကအကျိုးခံစားနေရတယ်အဲ့ဒါတွေကိုပေါ့နော်ထင်းနေမြင်သာမှုနဲ့ဟိုကိုက်ညီရဲ့လားဆိုတာကိုသုံးသပ်နိုင်ရမယ်ဆိုတော့ပြောထားပါတယ်အဲ့တော့ဒီဟာအတိုင်းပဲမှာတော့ဆက်ပြီးတော့ပြောမှာဖွံ့ဖြိုးရေးအကူအညီတွေဆိုတာလည်းဒီလိုပဲဘယ်လူတွေကဘယ်လူနည်းနဲ့ရနိုင်လဲဆိုတာထင်ရှားရမယ်အဲ့တော့အဲ့ဒီမှာနံပါတ်1ကတော့ပြည်သူတွေအများဆုံးလိုအပ်တဲ့နေရာကိုသွားရမယ်ပေါ့နော်အဲ့ဘဝအနေနဲ့ဘယ်ဘက်မှာအများဆုံးလိုအပ်လဲလို့မေးလို့ရှိရင်တော့ရှင်းရှင်းလေးပါပဲလွယ်လွယ်လေးပါပဲကျန်းမာရေးနဲ့ပညာရေးဒါဟာမတော်နိုင်ငံအတွက်တည်းမဟုတ်ဘူးဒီကမ္ဘာလုံးဘယ်မှာပဲဆိုမဆိုကျန်းမာရေးနဲ့ပညာရေးဟာအရေးကြီးဆုံးပါပဲဖွံ့ဖြိုးပြီးသားနိုင်ငံတွေကတော့ကျန်းမာရေးနဲ့ပညာရေးအခြေအနေတွေကကောင်းနေတာကြာပြီဆိုတော့သိပြီးတော့ဒါတွေကိုအလေးမထားပြင်မယ်ဒီလိုအမေရိကန်ပြည်ထောင်စုလိုနေရာမျိုးမှာတောင်မှဒီကျန်းမာရေးနဲ့ပတ်သက်လို့ဟိုဒါရက်ကိုဘာမှအဲတို့ဒီဘီလ်ကလင်တန်တို့အချိန်ထိတောင်မှဒီအမေရိကန်နိုင်ငံရဲ့ကျန်းမာရေးအစီအစဉ်တွေနဲ့ပတ်သက်လို့ပြောစရာဆိုစရာနိုင်ငံရေးပြဿနာကြီးလို့ပဲပြောရမှာပေါ့ပြဿနာကြီးဖြစ်နေစေပဲအဲ့တော့မတော်ကြတော့စာလုံးကနေစအောင်လို့ဖြစ်နေတယ်ပညာရေးနဲ့ကျန်းမာရေးဘက်မှာဆိုလို့ရှိရင်အသုံးနဲ့စည်းကလည်းအင်တာနက်တွေပြုပြင်မှုတွေလည်းအများကြီးလိုနေတယ်အဲ့တော့အဲ့ဒီဘက်ကနေပြီးတော့စစီခြင်းတယ်ဒါမှမတော်နိုင်ငံရဲ့အနာဂတ်အတွက်စိတ်ချအမှနောက်ပြီးတော့စိုက်ပျိုးရေးဘက်ပေါ့ဘာဆိုတော့မတော်ပြည်သူလူထုရဲ့အများစုကဒီကြီးရဲ့လက်တော်ရောက်မှနေပြီးတော့စိုက်ပျိုးရေးနဲ့အသက်မွေးဝမ်းကြောင်းရှာနေရတဲ့လူတွေဆိုတော့အဲ့ဒီဟာကိုလည်းအလေးထားစေချင်တယ်အခုအချိန်မှာတော့မတွေ့သလောက်ကတော့အဲ့ဒီဘက်ကိုတိတ်အလေးမထားကြဘူးဒီဆက်ယုံကြီးတွေဆောက်ဖို့เนาะဒီဆက်မှုလက်မှုဘက်ကိုပို့ပြီးတော့အလေးထားပြီးတော့တောင်သူလေသမားတွေနဲ့ပတ်သက်လို့ကတော့အလေးထားသင့်သလောက်အလေးမထားသေးဘူးလို့ဟောတင်တယ်လေ
ရန်ကုန်မြို့နယ်နေပြည်တော်ကိုသတင်းရယူရေးတွားရောက်ခဲ့တဲ့ VOA မြန်မာပိုင်းရဲ့အက်ဒီတာသတင်းတောက်ဒေါခင်စိုးဝင်းနဲ့ဒေါအောင်ဆန်းစုကြည်ဆွေးနွေးမေးမြန်းခန်းကိုတင်ဆက်ခဲ့တာပါကျွန်တော်တန်းလွင်ထောင်းပါခင်ဗျာ